ရခိုင်ပြည်နယ်မြောက်ပိုင်းကစစ်တွေမြို့နယ်ဒန်းဖြူရွာကိုစစ်ကောင်စီတပ်ဖွဲ့တွေပိတ်ဆို့ထားပြီးရွာသူရွာသားတွေကိုပြီးခဲ့တဲ့စနေနေ့ကပဲဖမ်းဆီးခဲ့တယ်လို့အဲ့ဒီတဲကအနည်းဆုံး86ဦးကိုတပ်ဖြတ်ခဲ့ကြောင်းအာရခတပ်တော် AA အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မှာနေမြေတွေလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီဟာဒေသခံတွေကိုအညိုးအသီးနဲ့လုခဲ့တာလို့လည်း AA ပြောခွင့်ရခိုင်ဒုက္ခက PO ကိုပြောပါတယ
်အကြံဖက်ဖက်စစ်ကောင်စီဟာဟိုရခိုင်ဒေသမှာဒီစစ်ချုပ်ပြီးတော့မှဒါသူတို့ဟိုတေချာပေါ့ဟောရခိုင်ပြည်ကိုလဲလွှတ်ရမယ့်အနေအထားမျိုးမှာဒါလူမျိုးရေးအရအညိုးအသေးတွေပုံမှာအခြေခံပြီးတော့မှနော်အခုလိုမျိုးရွာသားတွေကိုဟိုမတရားဖမ်းဆီးအာဒီနှိပ်စက်အနိုင်ကျင့်တပ်ဖြတ်မှုတွေအာလောက်တာဟာဟိုဒါနေပြီးတော့မှစစ်ကောင်စီရဲ့ဒီလူမျိုးရေးအာဒီဘာသာရေးအဓိကယုံတွေဟိုဖန်တီးလိုမှုကိုဒါကွက်ငွင်ဖော်ပြနေတာဖြစ်ပါတယ
်အေးအဖွဲ့ရဲ့ဆွဆွချက်ကိုတော့စစ်ကောင်စီကငင်းဆန်ခဲ့ပြီးစနေနေ့ကလုံခြုံရေးတပ်ဖွဲ့တွေဒန်းပြူရွာမှာနေမြေရှင်းလင်းနေစဉ်တပ်ဖွဲ့ဝင်တဦးရဲ့တနက်ကိုလူယူဖို့ကြိုးစားမှုကြောင့်တုံ့ပြန်ခဲ့ရတာသာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စုံမင်းထွန်းကပြောပါတယ
်မတင်ကြတဲ့လူတွေကိုကျွန်တော်တို့ခေါ်ယူနေမြနေတယ်ခေါ်ယူနေမြနေတဲ့အချိန်မှာပဲကြံကြီးရွာသားမဟုတ်တဲ့ဘာသာပုံဦးပေါ့ကြံကြီးရွာသားမဟုတ်တာတော့သိကြတယ်အဲ့လူ၃ယောက်ကလုံချိုရေးတပ်ဖွဲ့ဝင်၁ယောက်ရဲ့တနတ်ကိုလူယူပြီးရန်ပြုတ်ဖို့ကြိုးစားတယ်ဒါကြောင့်မို့ကျွန်တော်တို့လုံချိုရေးတပ်ဖွဲ့ဝင်တဦးကပြစ်ခတ်ခဲ့ရတယ်ပြစ်ခတ်ခဲ့တဲ့နေရာမှာခုနတနတ်လူယူတဲ့မျိုးသား၃ဦးသေဆုံးခဲ့တာရှိတယ်အဲ့ထက်မှမတင်ကြတဲ့လူကျွန်တော်တို့ဒါလူ၂၀လောက်ကိုခေါ်ယူထိန်းသိမ်းပြီးတော့ကြစစ်ဆေးလျက်ရှိတယ်အဲ့ထက်မှပါတဲ့ကျွန်တော်တို့ဒါအေရဲ့ရုပ်မှာကောက်ကျစ်တဲ့ဝါရဖြတ်မှုဖြစ်တဲ့လူ40လောက်သေဆုံးတယ်လို့အမျိုးသမီးတို့အဓမ္မပြုကျင့်သွားတယ်ဆိုတော့ကိစ္စမျိုးဖြစ်ပျက်ခဲ့ခြင်းမရှိပါဘူ
းရခိုင်ပြည်နယ်ကလက်နက်ကန်ပဋိပက္ခတွေကြားအရတားသေဆုံးမှုတွေအတွေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းမကြသေးခင်ကပဲသတိပေးထားပါတယ်မြန်မာနိုင်ငံအခြေစိုက်ဗြိတိန်တိုင်ယုံကလည်းအရက်သားပြည်သူတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရည်တွေနဲ့ပတ်သက်တဲ့တည်င်းတွေကိုနေစဉ်လိုလိုကြားသိနေရပြီးထိခိုက်နင်းနာသူတွေရဲ့ဆွေမျိုးသားချင်းတွေနဲ့အသက်ရှင်ကြမ်းရင်းသူတွေအတွက်တတိယဆုတောင်းပေးနေကြောင်းဒီနေ့ပဲတည်င်းထုတ်ပြန်ခဲ့တာပါရခိုင်အရေးတကြွလှုပ်ရှားသူကိုထွန်းကြီးကလည်းလူအခွင့်အရေးချိုးဖောက်မှုတွေဟာစိုးရင်စရာအခြေအနေမှာရောက်နေပြီလို့ပြောပါတယ
်ဒါကတော့နိုင်ငံတကာအခင်းကြီးရတော်တော်တိုက်ကြည့်ဖို့ကောင်းတဲ့အခြေအနေတရားလို့ပဲဟိုကျွန်တော်မြင်တယ်ဒီလိုသားလူသားမျိုးနွယ်စုပေါ်မှာကျူးလွန်နေတဲ့ပြစ်မှုတွေကိုဆက်ပြီးတော့ခွင့်လတ်ထားမယ်ဆိုလို့ရှိရင်လက်ရှိကြံနေတဲ့အခန့်ကြီးသူလူထုရဲ့အခြေအနေကလည်းတော်တော်လေးဟိုစိုးရင်ရတဲ့အခြေအနေမျိုးဟိုဖြစ်တယ်လို့ပြောလို့ရတယ်ပေါ့လေဆိုတော့ဒါကတော့သူ့ပြည်ညီလာခံမဟုတ်ပါရခိုင်ပြည်နယ်စခုတ်ကြီးတော့မဟုတ်ဘူးဒါပေမဲ့ခိုင်ပြည်နယ်မှာတော့ဒီတစ်ခေါက်ဒီအရသာတွေကိုပြင်မထားပြီးတော့ပြစ်တက်လိုက်တာတော့တော်တော်လေးအော်ဒီတိုင်းထိုင်းလန့်ဖွဲ့ကောင်းတဲ့လောက်ရတခုဖြစ်တယ်ပေါ့နော်ဆိုတော့ဒီမြန်မာပြည်ပြည်မဖက်မှာလည်းမနေ့ဒီဒီရနေ့အတွင်းမှာပဲဒီမင်္ဂလာဆောင်ကိုဒီလျင်နဲ့ပုံကြည့်ပြီးတော့အစုလိုက်ဂျုံလိုက်ဒီတင်ဆုံတာတွေတော့ရှိနေတာတော့လည်းတွေ့ရတယ်ဆိုရကကြတော့မြန်မာစစ်ကောင်စီအနေနဲ့ဒီလိုလူမျိုးတွန်းတာဖြတ်မှုတွေကိုပို့ပြီးတော့လဲရင်စည်ရရှိလာတဲ့အပေါ်မှာနိုင်ငံတကာအနေနဲ့ဟိုဘာတိုင်းမှဟိုထွက်မလာဘူးဆိုတဲ့ဟာကတော့ဒါနိုင်ငံတကာနဲ့တာဝန်မပြေတဲ့အချိန်တွေဒီကလိုပဲကျွန်တော်ညင်ပါလေဟုတ
်ရခိုင်ပြည်နယ်မှာအရက်သားတွေမကြာခဏတပ်ဖြတ်ခံရတာတွေလေးချောင်းဘုံကျဲတိုက်ခတ်ခံရတာတွေအများပြည်သူတွေနဲ့တက်ဆိုင်တဲ့ဆေးရုံတွေစာတင်ကျောင်းတွေကိုစစ်ကောင်စီကနေတိုင်းတို့လိုဥတီတိုက်ခိုက်နေတယ်လို့အေအေဘက်ကပြောဆိုထားတာရှိပါတယ်လက်ရှိရခိုင်တိုက်ပွဲအတွင်းအရက်သားတွေကိုဥတီတိုက်ခိုက်တာမျိုးမလုပ်ဖို့အေအေဘက်ကစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့စစ်ကောင်စီကလက်မခံခဲ့ကြောင်းလဲအေအေစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောဆိုထားတာရှိပါတယ်အရက်သားတွေတပ်ဖြတ်ခံရတာစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးဒဏ်ခံရတာတွေကြောင့်လုံခြုံရေးအတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့လဲကိုထွန်းကြီးကပြောပါတယ
်အခုအနေထားရဆိုလို့ရှိရင်တော့အားလုံးကဟိုထိုက်လန့်နေကြတယ်ဗောလေဘယ်နေ့ဘသူဘယ်နေ့အသက်ခံနိုင်အခံရမလဲဆိုတဲ့ဟာအနည်းပဲမိုးလင်ပြီးတော့ဘယ်နေ့ဘယ်မှာဘလောက်ထိအသက်ခံရသလဲဆိုတဲ့ဟာနဲ့နေဝင်နေကြသလိုဖြစ်နေကြရပေါ့ဆိုတော့အဓိကကတော့ဒီစစ်ကောင်စီဘက်ကဒီအရသာတွေကိုဥပဒေပြင်မထားလာတာပို့ပြီးတော့ဒီဖန်စီတာတွေကအခုနောက်ပိုင်းခက်တဲ့ပို့တွေ့လာရတဲ့အခါကျတော့ဒီပုံမှာတော့ဒီလက်ရှိဒီပိုက်ကောင်ခံထားရတဲ့မျိုးနယ်တွေအများကြီးကြံနေသေးတယ်ပေါ့လေနော်ဆိုဒီမျိုးနယ်တွေအနေနဲ့လည်းတော်တော်လေးတော့ဒီဆိုရင်မှုရရှိနေကြတာတော့ကြည့်ရတယ်ကြာဒါဆိုရင်ကြာလေးကောင်းတဲ့အချိန်တွေရပြဲဟုတ
်စစ်ကောင်စီနဲ့6လကြော်ကြာတိုက်ပွဲအတွင်းရခိုင်ပြည်နယ်ကမြို့နယ်ကိုမြို့နယ်ကိုထိန်းချုပ်နိုင်ခဲ့ကြောင်းအေအေကကြေညာထားပြီး နောက်ထပ်နယ်မြေတွေထိန်းချုပ်နိုင်ဖို့လည်းဖိအားပေးတိုက်ခိုက်နေတာပါလက်ရှိမှာတော့စစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တွေကမောင်တော်အန်တန်တွဲစတဲ့မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေ2024ခုနှစ်မေလ12ရက်နေ့6လတာကာလအတွင်းအရက်သား189ဦးသေဆုံးခဲ့ရတယ်လို့အရက်သား380ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အရက်ခတ်တတော်အေရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အရက်သားပြည်သူ148ဦးကိုလည်းစစ်ကောင်စီကဖမ်းဆီးထားဆဲဖြစ်တယ်လို့အေဘက်ကထုတ်ပြန်ထားပါတယ်။ဒေသခံတွေတိုက်ဆုံမှုတွေနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲချက်တွေရှိနေတယ်လို့နယ်မြေဒေသမလုံခြုံမှုကြောင့်တိကျအတည်ပြုနိုင်ဖို့လည်းခက်ခဲနေပါတယ်ခင်ဗျာ။